ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသာလက်နက်ခိုင်အဖွဲ့ရဲ့တနိုင်နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲညှိနှိုင်းရေးအဖွဲ့ NCCT တို့ဟာဒီကနေ့မြေကြီးနားမြို့ပြည်နယ်အစိုးရအဖွဲ့ရုံးမှာအလို့သဘောတွေ့ဆုံခဲ့ပြီးအရင်ဆွေးနွေးပွဲတွေမှာညှိနှိုင်းရခက်ခဲနေတဲ့မူဝါဒတွေနဲ့စကားရက်တွေအပြည့်အလဲညှိနှိုင်းခဲ့နိုင်ခဲ့တာကြောင့်နှစ်ဖက်စလုံးကအားရကျေနပ်ကြောင်းပြောပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစော်ကမြေကြီးနားမြို့ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကချင်လွတ်လပ်ရေးအဖွဲ့ဌာနချုပ်လိုင်စာမြို့မှာကျင်းပခဲ့တဲ့တိုင်းဒါလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒါလက်နက်ကိုင်အဖွဲ့ရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲညှိနှိုင်းအဖွဲ့ NCCT တို့ဒီကနေ့အလို့သဘောဆွေးနွေးရမှာကချင်ပြည်နယ်အစိုးရဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေနဲ့မြန်မာငြိမ်းချမ်းရေးစင်တာကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်ဒီဆွေးနွေးပွဲအပြီး NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်တာနဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေတို့သတင်းမီဒီယာတွေနဲ့တွေ့ဆုံရမှာဦးလာမောင်ရွှေကအခုလိုပြောပါတယ
်ဒီနေ့ကတော့ဆရာဦးနိုင်ဟန်တာတို့ခေါင်းဆောင်တဲ့အဖွဲ့အနေနဲ့ဒီလိုင်ဇာညီလာခံနေပြီးတော့ပေးလိုက်တဲ့ mandate နဲ့ဒီ policy တွေပေါ်မှာ31ချက်ပေါ်မှာကျွန်တော်တို့ပြန်ဆွေးနွေးနိုင်တဲ့ဟာတွေအကြံအားဖြင့်တော့အရင်ညှိတာပါအဲ့တော့ဒီနေ့ဆွေးနွေးတဲ့အဓိကအချက်ကတော့ဒီ31ချက်ကိုအမြန်ဆုံးညှိနှိုင်းနိုင်ပြီးတော့အားလုံးလိုချင်တဲ့လက်မှတ်ရေးထိုးရအမြန်ဆုံးဆောင်ရွက်နိုင်ဖို့ပါပဲဒီနေ့ဆွေးနွေးချက်အရတော့ policy ဘိုင်းမှာတော့အများကြီးညှိနှိုင်းမှုမကြံဘူးဆိုတဲ့သဘောမျိုးတော့ဒါနှစ်ဖက်ကောင်းဆောင်နေရတာသဘောတူတာပေါ့
ညကင်းတနားကြီးခွဲကနေညနေ9နာရီအထိကြာမြင့်တဲ့ဒီဆွေးနွေးပွဲအတွင်းမှာ UPWC ဘက်ကဒုတိယဥက္ကဋ္ဌတွေဖြစ်တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောအပါအဝင်တက်မတော်ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးတက်နိုင်ဝင်းဒုတိယရှေ့နေချုပ်ဦးထွန်းထွန်းဦးနဲ့ NCCT ကအဖွဲ့ခေါင်းဆောင်နိုင်ဟန်သာဘရူစောွယ်ထူးဝင်းဒေါက်တာစလိုက်လျံမုံစခေါင်းတို့ဟာတနားကြီးနှီးပါတီးခြားတကားပိတ်ဆွေးနွေးခဲ့ပါတယ်ဒီလိုဆွေးနွေးခဲ့တာဟာညှိနှိုင်းရခက်ခဲနေတာတွေကိုနှစ်ဖက်အမြင်ဖလှယ်တာဖြစ်တယ်လို့နိုင်ဟန်သားကပြောပါတယ
်တစ်ဆုနေတဲ့ကိစ္စတွေအမြင်မတူတဲ့ကိစ္စတွေကိုအတွင်းပိုင်းကြကြပေါ့ဗျာအဲ့ဒါကတော့တိတပြဆွေးနွေးကြတာအမြင်ဖလှယ်တဲ့သဘောပါဥမာဖက်ဒရယ်ကိစ္စတွေပေါ်မှာအမြင်မတူညီတာတွေတပ်ဖွဲ့စည်းရေးမှာအမြင်မတူညီတာတွေဘာကြောက်ဘာကြောက်ဟိုဘက်ကဘလို့မြင်ဒီဘက်ကဘလို့မြင်လဲစသဖြင့်ပေါ့နော်နောက်ဒီဥမာဒီဥပဒေနဲ့အညီဆိုတဲ့ဝေါ်ဟာရတွေကစပါဗျာဒါကလည်းတစ်ဖက်ကဘလို့မြင်တယ်တစ်ဖက်ကဘလို့ဥတည်တယ်စသဖြင့်ပေါ့လေဒါတွေပ
ါလက်ရှိပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာတော့တိုးတက်မှုတွေရှိကြောင်းနဲ့ကြည်နပ်မှုရှိကြောင်းနိုင်ဟန်သားကပြောပါတယ်ဦးလောင်မောင်ရွှေကလည်းလက်ရှိဆွေးနွေးပွဲအပေါ်အမြင်သဘောထားကိုအခုလိုပြောပါတယ
်အခုအလွတ်သဘောဆွေးနွေးတဲ့ဆိုပေမဲ့မူပိုင်းနေဆွေးနွေးတာဖြစ်တဲ့အတွက်တချို့ကျွန်တော်တို့နှစ်ဖက်ကြားထဲမှာပစ္စုတဲ့ကိစ္စကိုကြော်လွန်နိုင်မှုကိစ္စတွေမှာဆရာဦးနဲ့တော့မန်ဒေးတရှိရှိလာပြီเนาะရှိလာတော့ဥပမာတချို့ဟာ framework မှာဆွေးနွေးဖို့ဆိုတာကိုကျွန်တော်ရွှေ့လိုက်တာနဲ့အဲ့အကြက်တဲ့တကူကလွတ်သွားတာမျိုးလည်းရှိနေတယ်တချို့ဟာတော့ခြေခံမိမူမှာထဲတာထဲနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာဆွေးနွေးမယ်လို့ထဲတာလည်းအကြက်တဲ့တကူလွတ်တော့ဒီလိုမျိုးနှစ်ဖက်အမြန်လက်မှတ်ရည်တွယ်နိုင်မဲ့ဟာတွေကိုနှစ်ဖက်ကောင်းဆောင်နေရအလွတ်သဘောကြိုးပင်စင်တာပါပဲအဲ့တော့ဆရာကပြောသလိုပဲလားဒါအာရကျန်တဲ့မှုရှိတယ်လို့ပြောကျွန်တော်တို့ဘက်ကလည်းမျှော်လင့်လာတဲ့အများကြီးတော့ကောင်းဆောင်နေတာဒါအာရကျန်တဲ့မှုရှိတယ်လို့ပြော
NCCT ကတင်ပြထားတဲ့ Federal တက်မတော်ဖွဲ့စည်းရေးနဲ့အစိုးရဘက်ကတင်ပြထားတဲ့လုံခြုံရေးပိုင်းဆိုင်ရာကိစ္စရပ်တွေကိုတော့နိုင်ငံရေးဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးသွားဖို့အကြံအာဖြင့်သဘောတူထားပါတယ်ဒီကဒုတိယပတ်အတွင်းမှာတော့ UPWC နဲ့ NCCT အဖွဲ့ခေါင်းဆောင်တွေဟာရန်ကုန်မြို့မှာတရားဝင်ထပ်မံတွေ့ဆုံဆွေးနွေးဖို့ရှိနေပြီးဒီဆွေးနွေးပွဲမတိုင်ခင်အသေးစိတ်အချက်အလက်တွေကိုနှစ်ဖက်အကြားမှာထပ်မံညှိနှိုင်းကြဖို့လည်းရှိနေပါတယ်။